ကမ္ဘောဒီးယားနိုင်ငံကတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဖရက်စခွန်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးမှုမှာတော့အာဆီယံကိုယ်စားလှယ်ဘက်ကရှေ့လုပ်ငန်းစဉ်၃ရပ်ကိုတင်ပြခဲ့ ညှိနှိုင်းဆွေးနွေးပွဲမေလာထဲမှာကျင်းပရေးနမတ်နှစ်အနေနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဗီဒီယိုကနေတဆင့်တွေ့ဆုံဆွေးနွေးရေးနဲ့နံပါတ်3အချက်အနေနဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်တွားရောက်ရေးတို့ဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်ပဋိပက္ခတွေပြည်လဲရေးအခက်အခဲတွေကြားကနေလမ်းကြောင်းပွင့်နိုင်အောင်အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံနဲ့ဝန်ကြီးချုပ်ဟွန်ဆန်တို့ရဲ့ကြိုးပမ်းအားထုတ်မှုကိုအတိအမှတ်ပြုပါကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်ဟေဇာကပြောပါတယ်တွေ့ဆုံမှုအတွင်းမှာတော့အာဆီယံကိုယ်စားလှယ်ဖရက်စခွန်ကမြန်မာနိုင်ငံကိုသူ့အနေနဲ့မတ်လ21ရက်နေ့ကနေ23ရက်နေ့အထိတွားရောက်ခဲ့ပြီးတော့သူဆွေးနွေးခဲ့တဲ့အဓိကအကြောင်းအရာ၃ချက်ဖြစ်တဲ့အကြမ်းဖက်မှုတွေရပ်တန့်ရေးစာနာမှုဆိုင်ရာအကူအညီတွေဖြန့်ချီနိုင်ရေးယုံကြည်မှုတည်ဆောက်ပြီးတော့ပဋိပက္ခမှာပါဝင်သူတွေအားလုံးကြားမှာအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာရေးစတဲ့အကြောင်းအရာတွေကိုနိုလင်ဟေဇာကိုတင်ပြခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာစာနာမှုဆိုင်ရာအကူအညီတွေချောမွေ့စွာပေးပို့နိုင်ရေးအတွက် Humanitarian Corridor လို့ခေါ်တဲ့စာနာမှုအကူအညီပေးရေးလမ်းကြောင်းထားရှိသွားရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အာဆီယံနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့ရဲ့ဒီတွေ့ဆုံမှုအတွင်းမှာတော့မြန်မာအရေးမှာကုလသမဂ္ဂနဲ့အာဆီယံကြားနီးကပ်စွာပူးပေါင်းဆောင်ရွက်ရေးအပါအဝင်အာဆီယံဘုံသဘောတူညီချက်၅ချက်ပေါ်အခြေခံပြီးရှေ့ဆက်လှုပ်ဆောင်ကြဖို့နှစ်ဖက်သဘောတူခဲ့ကြတယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဒါဟာမြန်မာအရေးနဲ့ပတ်သက်လို့သူတို့နှစ်ဦးမနှစ်ဒီဇင်ဘာလ31ရက်နေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်မှာဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်ရှင်။